ချမ်းပြည်တောင်ပိုင်းကစစ်ပွဲတွေစတင်လာတာဟာတောအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ကို PNLA ကလက်နက်တယ်ဆောင်လာတဲ့ကားတွေကိုဇန်နဝါရီလ20ရက်နေ့ကဟိုပုံးမြို့နယ်စံဖိုးရွာမှာစစ်ကောင်စီတပ်ကစစ်ဆေးပြီးကားပေါ်ပါလက်နက်တွေကိုသိမ်းဆီးခံပြီးတဲ့နောက်ပိုင်းမှာဖြစ်ပွားခဲ့တာပါ PNL PNLA ကနေဇန်နဝါရီလ26ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်အဲ့ဒီကြေညာချက်မှာ PNL PNLA ဟာစစ်အာဏာရှင်စနစ်ချုပ်ငြိမ်းပြီးပြည်သူတရားလုံးလိုလားနေတဲ့ Federal Democracy ရရှိတဲ့အထိဘဝတူညီနောင်မဟာမိတ်အဖွဲ့တွေနဲ့အတူဆင်နွှဲသွားမယ်လို့ကြေညာလိုက်ပါတယ်ဒါဟာစစ်ကောင်စီနဲ့ PNL အပြစ်ခတ်ရစဲရေး NCA မှာလက်မှတ်ရေးထိုးခဲ့ပြီး၈နှစ်အကြာမှာတိုက်ပွဲတွေဆက်ဖြစ်လာတာပါတိုက်ပွဲတွေကတော့ကြေညာချက်မထုတ်ပြန်ခင်ဇန်နဝါရီလ24ရက်နေ့25ရက်နေ့တွေမှာစတင်ဖြစ်ပွားနေတာပါ PNL အဖွဲ့ဟာပူးပေါင်းတပ်ဖွဲ့တွေနဲ့အတူစီစံမျိုးနဲ့အနီးအနားမှာရှိတဲ့စစ်ကောင်စီစခန်းတွေကိုတိုက်ခိုက်မှုတွေရှိသလိုစစ်ကောင်စီဘက်ကလည်းဇန်နဝါရီလ25ရက်နေ့တရက်ထဲမှာတင်စီစံမျိုးနဲ့အနီးအနားရွာတွေကိုလေကြောင်းကနေအချိန်20ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ PNL ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဇန်နဝါရီလ24ရက်နေ့မှာတော့စီစံမျိုးအခြေစိုက်စစ်ကောင်စီတပ်ချင်းလင်တရင်ခလာရ၄ကို PNL ကတင်ယူလိုက်ပါတယ်ဒါပေမဲ့ PNL နာယကဘုံမူကြီးခွန်အုပ်ကာကတော့ PNL တပ်တွေစီဆိုင်ကိုတွားခြင်းဟာဒေသခံတွေကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ထဲကအလူပေါင်းရထုတ်ပြီးတော့စီဆိုင်ကိုတွားပြီးတော့နေရာယူတာစီဆိုင်ကမရှိတဲ့ဘုံမူကြီးပြည်သူတွေနဲ့မဆုံးဘူးမရှိအောင်ဝန်ထိန်သိမ်းလို့ရာကျွန်တော်တက်ကသွားလာတာဘလူးမောင်ပြင်းနဲ့ပလိတ်လည်းမပြင်းနဲ့ဒီသူစစ်ကောင်ပြင်းနဲ့တက်ကလည်းမပြင်းနဲ့သို့တော်နောက်ပိုင်းမှာခါလာဒီပဘယောကပါလာပြီးတော့ပြစ်တာခတ်တာတွေပြစ်လာတော့မြို့ပိန်းညာတို့ဘုံကျဲတာတို့အမျိုးမျိုးပြစ်လာတော့ရှုပ်ထွေးတာဆရာကြီးဟုတ်ကဲ့ဒီမှာဒီလောက်ပဲပြောခြင်းပဲ
လာတူပဲစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်ပြီးလုပ်နေသလိုရှမ်းပြည်တောင်ပိုင်းပင်တရနဲ့ရွာငန်ဒေသအပါအဝင်ဒေသရင်းမှာရှိတဲ့ပေါ့ရွာတွေမှာလူသစ်စုဆောင်တာဒေသခံတွေကိုလက်နက်တပ်ဆင်တာတွေလုပ်နေတယ်လို့ရွာငံမျိုးကလုံုံရေးရအမြင်ဖော်လို့တဲ့ပေါ့လူငယ်တူကပြောပါတယ်လူသစ်စုဆောင်တာတွေကိုပြည်သူ့စစ်အဖွဲ့ဖြစ်တဲ့ပေါ့မျိုးသားအဖွဲ့ PNO ကလူစုနေတာဖြစ်တယ်လို့ဆိုပါတယ
် PNO နဲ့တိုင်းပတ်သက်တဲ့ကသူကလူစုတဲ့နေရာကနောင်ပင်လောင်းမျိုးနဲ့နောင်တရားရွာမှာပေါ့အဲ့မှာလေ့ကျင့်ကိုရှိမယ်လေ့ကျင့်ကိုမှာတနေရာစုမယ်နောက်နေရာပါတောင်ကြီးပေါ်မှုမှာနောက်တကွင်းနောက်ဆိုနည်းနည်းအစုပြီးတော့သူတို့တွေဟိုတက်တက်တွေပေးပြီးတော့လူကြီးတောင်ကနန်းနဲ့ရှိပြီးတော့သူတို့တွေစုနေပြီးတော့ကြားတယ
်အခုလိုလေ့ကျင့်ပေးဖို့ပို့ရွာတွေထံကနေတရွာကိုလူ5ဦးနဲ့ကြက်ငွေတသိန်းကောက်ခံတယ်လို့ပြောပါတယ်စစ်ကောင်စီရဲ့ဒီဆောင်ရွက်ချက်တွေဟာ PNO နဲ့ PNL ပို့အမျိုးသားအချင်းချင်းတိုက်ပေးနေတာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးPNO အဖွဲ့ကနိုင်ငံရေးဆိုင်ရာတာဝန်ခံတူဖြစ်တဲ့စောကျော်ဝင်းကတော့ PNO နဲ့ပူးပေါင်းအဖွဲ့များမြို့ရွာတွေကိုတိုက်ခိုက်သိမ်းပိုက်တာကိုအပြစ်တင်လိုက်ပြီးလူထုမကြိုက်တဲ့အလုပ်လုပ်နေကြသူများလို့ဝေဖန်ပါတယ
်ကျွန်တော်မူကတော့ကျွန်တော်တို့ဥသာပေါ်တော့အနည်းငယ်ပြောတဲ့ဥသာလည်းလူထုထိခိုက်တဲ့အရာမှတကယ်တော့ကျွန်တော်တို့ဥသာမလုပ်ဘူးပေါ့ကန့်ကွက်တယ်ပေါ့နော်ဘာပါလဲဆိုရင်ဥပမာဒီဟိုတော်လိုင်းလေးလုပ်တဲ့သူဘယ်သူဘယ်သူမဆိုဖြစ်ကိုကြီးရဲ့ချက်ကိုကြီးမှာကိုယ့်ကိုလုပ်တာတပိုင်းပေါ့နော်ဒါပေမဲ့တော်လာရေးလို့ဆိုတာလူထုတိကအောင်လုပ်တဲ့လုပ်ရမှတပြားတော့ဟောတာပေါ့ဒါတော့ကြဆုံးမှာပဲဒါပဲဘယ်သူလောတဲ့လက်တော့အောင်နိုင်တော့မှမဟုတ်ရေးစီမှာတော့ဒါလူထုမတိုက်တိုက်လို့လုပ်တော့တော့ဟောတာတော်လာရေးကြဆုံးမှာဒါလည်းအဲ့လိုပဲအာကျွမြင်တယ်ပေါ့နော
်လက်ရှိဖေဖော်ဝါရီလအတွင်းထိစီစံမျိုးပတ်ဝန်းကျင်မှာ PNL နဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီနဲ့ PNO ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေပါတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီနဲ့ PNO တို့ဟာပေါ်မျိုးသားပြည်သူစစ်တွေကိုလက်နက်တပ်ဆင်ပြီးလူသစ်စုဆောင်မှုတွေပြုလုပ်နေပါတယ်။ဒါဟာပေါ်မျိုးသားချင်းတတ်ရှုခံရတာဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုးကပြောပါတယ်
။အဓိကတော့နိုင်ငံရေးရည်ရည်ချက်မတူတဲ့အပေါ်မှာသူတို့အချင်းချင်းကြားထဲမှာအကွဲပြည့်ဖြစ်သွားတယ်။အဲ့ဆိုတော့အဲ့လိုမျိုးကွဲသွားတဲ့အပေါ်မှာအခုလောလောဆယ်အဲ့လိုမျိုးတတ်ရှုပြီးတော့ထပ်ထိုးခွဲဖို့ထိုးခွဲလို့ရစီရအကြောင်းနေထပ်ပေါ်လာတဲ့သဘောလို့ကျွန်တော်အနေနဲ့မြင်နေခဗ
ျရှမ်းပြည်တောင်ပိုင်းကဖြစ်စဉ်များဟာမြန်မာနိုင်ငံတောင်ဘက်ပိုင်းကရင်ပြည်နယ်ဘက်က KNU ကရင်မျိုးသားအစည်းအရုံးနဲ့ကရင်နယ်ကြားဆောင်တပ် BGF အဖွဲ့တွေကြားဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့လားတူတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကပဲကရင်နယ်ကြားဆောင်တပ်ဖွဲ့အကြီးအကဲဘုံမူကြီးစောချစ်သူကကရင်ကရင်ချင်းပြန်တိုက်တဲ့အလို့ကိုမလုပ်တော့ဘူးလို့ပြောဆိုပြီးစစ်ကောင်စီနဲ့ပတ်သက်မှုမရှိဘဲတီးခြားရပ်တည်ဖို့ဆုံးဖြတ်ချက်ချလိုက်ပါတယ်ခင်ဗျာ။